Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ Washington မြို့တော် VOA American တန်ကနေ2019ခုနှစ် March 10ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးမှာပါအီသီရိုးပီးယားလေကြောင်းလိုင်းလေယာဉ်ပြက်ကျတာကြောင့်လေယာဉ်ပေါ်မှာလိုက်ပါသွားသူအလုံးသေဆုံးရပါတယ်။စီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ကျန်ဘာကူးကိုအမေရိကန်ထောက်ပံ့ထားတဲ့တပ်ဖွဲ့တွေအပိသက်ထိုးစစ်ဆင်နွှဲနေပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ကောင်းပါပြီရှင်။မနေ့ကအာဂရီလိုက်စားမှုနဲ့အရေးယူခံလိုက်ရတဲ့တင်းနှာရီတိုင်းဝင်ကြီးချုပ်ဒေါက်တာလက်လက်မော်ကိုတဝဲမြို့မြို့မရဲစခန်းမှာအမှုဖွင့်အရေးယူလိုက်တဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ
။ရခဲ့ကိုမြို့မရဲစခန်းကစပေါ်ရတာတော့ရဲစခန်းဘာလို့ကြီးလဲ။အပြစ်ချပါဘူး။အဲ့လိုကြီးရဲ့အပြစ်ချပါဘူး။အမောက်တပင်းစုံစမ်းလိုက်တာ
။ဒါကတော့မြို့မရဲစခန်းအဲ့ရိတ်သားမှာအခြေချုပ်ဖြစ်ထိမ့်သိမ်းထားကြောင်းတဝဲဒေတာကန်တဦးက VOE ကိုပြောပြသွားတာပါ။တရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြမရေးရဆွေးနွေးကမ်းကိုတင်ဆက်တဲ့အခါမှာလေးကျွန်းသူတွေရဲ့အလှဒါနအကြောင်းကြားဖို့ရှိပါတယ်။ဒီဒါအဲ့ဒီနောက်မှာတော့မြမပြည်ကပေးစာများဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စတာတွေကိုနားဆင်ရမှာပါ။အခုတော့မက်ရှလ17ရက်နနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အီသီရိုးပီးယားနိုင်ငံမြို့တော်အဒစ်ဆဘာဘာကနေတနင်္ဂနွေနေ့မနက်မှာပြန်တန်းလာပြီးတဲ့နောက်မကြာခင်မှာပြစ်ချခဲ့ရတဲ့အီသီရိုးပီးယားလေကြောင်းလိုင်းလေယာဉ်ပေါ်မှာလိုက်ပါသွားသူ159ဦးစလုံးသေဆုံးခဲ့ရပါတယ်။အနည်းဆုံးနိုင်ငံပေါင်း33နိုင်ငံကခီးသည်တွေလိုက်ပါသွားတဲ့လေယာဉ်ကဘီရှော့တူမြို့နားမှာပြစ်ချခဲ့တာလို့အီသီရိုးပီးယားနိုင်ငံပိုင်အတန်းလွင့်ဌာနကကြေညာပါတယ်။သေဆုံးရသူတွေထဲမှာကင်ညာနိုင်ငံသား32ဦးကနေဒါနိုင်ငံသား18ဦး၊ဧသီယိုးပီးယား9ဦးနဲ့အမေရိကန်10ဦးတို့လည်းပါဝင်ပါတယ်။ကုလသမဂ္ဂဝန်ထမ်းတချို့လည်းလေယာဉ်ပြတ်ကျတဲ့အထက်မှာပါဝင်ခဲ့ပါတယ်။အဒစ်ဆဘာဘာအနီးမှာလေယာဉ်ပြတ်ကျရမှာအသက်ဆုံးရှုံးခဲ့ရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်ထမ်းကြေကွဲရပါကြောင်းပြောခွင့်ရစတီဖန်ဒူဂျီရစ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။လေရင်ကဒေတာစံတော်ချိန်မိနစ်8:38မှာပြန်တက်သွားခဲ့ပြီး6မိနစ်အကြာမှာဘောလ်နိုင်ငံတကာလေးစိတ်နဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာလို့အီသီယိုးပီးယားလေကြောင်းလိုင်းကပြောပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီကိုပုံမှန်ခီးစဉ်ပြန်တန်းခဲ့တဲ့လေကြောင်းလိုင်းလေရင်ဘိုရင်737ပေါ်မှာလိုက်ပါသွားကြပြီးအသက်ဆုံးရှုံးခဲ့ကြရသူတွေရဲ့မိသားစုတွေအတွက်အီသီယိုးပီးယားပြည်သူတွေရဲ့ကိုယ်စားအစိုးရကိုယ်စားထပ်တူဝန်ထမ်းချေခွဲရတဲ့အကြောင်းပြောလိုပါတယ်လို့ဝန်ကြီးချုပ်အဘီယာအာမက်ကလည်း Twitter လူမှုကွန်ရက်မှာကြေညာချက်ထုတ်ပြောပါတယ်။Boring 737 MAX 8လေယာဉ်ကပြီးခဲ့တဲ့နိုဝင်ဘာလကမှရောက်လာတဲ့လေယာဉ်သစ်ဖြစ်တယ်လို့လဲ Plane Spotters အရက်ဖက်လေကြောင်းဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။ Boring ကုမ္ပဏီဘက်ကတော့တင်းကွေနေ့မှာစာတကြောင်းသာပါတဲ့ကြေညာချက်ထုတ်ပါတယ်။လေယာဉ်ပြတ်ကျတဲ့သတင်းကို Boring ဘက်ကသိရှိပါကြောင်းနဲ့အခြေအနေကိုအနိကဆောင့်ကြည့်နေတဲ့အကြောင်းကုမ္ပဏီကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ Syria နိုင်ငံက IS သွေးကြွတွေကို American ကြောတောက်နောက်ခံပေးရတဲ့ Syria Democratic SDF တပ်တွေကနောက်ဆုံးအကြိမ်အဖြစ်နဲ့နိုင်ငံရဲ့အရှေ့မြောက်ဘက်ဘာဂူးမြို့မှာစစ်စင်ရေးကြီးပြုလုပ်နေတာကြောင့်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ကာလီဖိတ်အုပ်ချုပ်ရေးဒေသထူထောင်မှုကြိုးပမ်းနေတဲ့နောက်ဆုံးလက်ကျန် IS သွေးကြွတွေကိုဒေသစံတော်ချိန်တနင်္ဂနွေ6နာရီလောက်မှာထိုးစစ်ဆင်တာဖြစ်ကြောင်း SDF တပ်ခွင့်ပြောခွင့်ရကပြောပါတယ်။ IS တွေကိုယ့်ဘာသာကိုလက်နက်ချဖို့ပေးရတဲ့အချိန်ကျော်သွားပြီမို့ SDF တပ်ပြောခွင့်ရမူစတာဖာကသူ့ Twitter မှာရေးပါတယ်။အခုအချိန်အား ISD ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်နေမျိုးတွေကို SDF ကပြန်လည်ရယူဖို့အစဉ်အသင့်ဖြစ်နေပြီလို့ဆိုပါတယ်။ရွေးပြင်တဲတွေနဲ့အဆောက်အုံတွေပြုတ်ကျက်တွေကြားမှာရှိနေတဲ့အဲ့ဒေတာမှာစစ်စင်ရေးလောက်ရတာခက်ခဲကြောင်းလည်းပြောပါတယ်။ ISD ဟာတူးမြောင်းလှိုင်ကောင်းတဲ့ဂူတွေကိုဆက်ဆက်ထားတဲ့လမ်းကြောင်းတွေကနေပုံကွယ်ပြီးတံမြန်တိုက်ခိုက်မှုတွေလုပ်နေတာပါ။ISD ရဲ့လှိုင်ကောင်းစနစ်ဟာတမိုင်ကျော်လောက်ရှိပေမဲ့ရှုပ်ထွေးပြီးထောင်ချောက်ဘုံတွေကလည်းတက်ဆင်ထားတယ်လို့ဆိုပါတယ်
မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်မှုတွေကိုပြင်ဆင်နေသလားဆိုတာနဲ့ပတ်သက်ပြီးရုံမှားတန်တရားမရှိဘူးလို့အမေရိကန်သမ္မတအင်ဗီရော့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကဒုံးကျည်တွေတခုတိစောက်နေတယ်ဆိုပြီးရည်ညွှန်းပြောဆိုကြတဲ့ဂျိုရူတပ်ပုံတွေနဲ့ပတ်သက်ပြီးပြောဖို့ကိုတော့ညင်ပါတယ်။အမေရိကန်ဘက်ကမြောက်ကိုရီးယားကိုအစင်တဆက်စောင့်ကြည့်နေတဲ့အကြောင်းဒါပေမဲ့လည်းစီးပွားရေးလုပ်ငန်းတခုကရပ်ယူထားတဲ့ဂျိုရူတပ်ပုံတွေမှာဘာတွေတွေ့ရတယ်လဲဆိုတဲ့အပေါ်မှာတော့ခံမှန်းပြောဆိုမှာမဟုတ်ဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်က ABC ရုပ်သံကိုပြောဆိုခဲ့တာပါဖေဖော်ဝါရီလ22ရက်နေ့ကဓာတ်ပုံတွေမှာတော့မြောက်ကိုရီးယားဘက်ကဒုံးကျည်အစ်စ်တစဉ်တီးဆောက်နေတဲ့အခြေအနေမျိုးကိုတွေ့ကြရပါတယ်ဒါပေမဲ့အမျိုးသားလုံခြုံရေးအကြံပေးဘော်တန်ကတော့အမေရိကန်အနေနဲ့ကိုပိုင်ဂျူရုထောက်လန်းစောင့်ကြည့်မှုကိုသာအားထားပြီးအဲ့ဒီကဓာတ်ပုံတွေကိုသာသုံးသပ်မှာဖြစ်တယ်လို့ပြောဆိုသွားပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဓာတ်မောင်းမဟုတ်လဲဒုံးကျည်ဆန့်သတ်မှုတွေပြန်မလုပ်တော့ဘူးလို့ကင်ဂျုံအွန်းရဲ့ဂရိကိုယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လဟနွိုင်းကနှစ်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံပွဲအပြီးမှာပြောဆိုထားပါတယ်ရှင
်သတင်းပတ်ပေါင်း၅ဘတ်ကြာကျင်းပမဲ့အိန္ဒိယနိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာစတင်မှာဖြစ်ပြီးအကယ်၍9နှစ်သက်တမ်းပြည်သွားပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်မိုဒီသာပြန်အနိုင်ရခဲ့ရင်ဒုတိယသက်တမ်းအဖြစ်ဆက်အုပ်ချုပ်ရမှာဖြစ်ပါတယ်။ကမ္ဘာဒုတိယလူဦးရေအများဆုံးနဲ့ဒီမိုကရေစီကိုကျင့်သုံးနေတဲ့အိန္ဒိယနိုင်ငံကြီးမှာမဲပေးသူပေါင်းတန်း900လောက်ရှိပြီးအောက်လွှတ်တော်အမှန်940ကျော်ကိုရွေးချယ်ရမှာပါ။ရွေးကောက်ပွဲတွေကိုမေလ19ရက်နေ့အထိအဆင့်9ဆင့်ရွေးချယ်ရမှာဖြစ်ပြီးမဲရလတ်တွေကိုမေလ23ရက်နေ့မှာကြေညာမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာဝန်ကြီးချုပ်မူဒီရဲ့ဟိန္ဒူအမျိုးသားရေး BJP ပါတီကသူ့ရဲ့အဓိကအတိုက်ခံ Congress ပါတီနဲ့ရှင်ပြန်ရမှာဖြစ်တယ်လို့အခြားပါတီငယ်တွေနဲ့ပါရှင်ပြန်ရမှာပါ။တချို့သောဒေသဆိုင်ရာပါတီငယ်တွေက BJP ပါတီနဲ့မဟာမိတ်ဖွဲ့ထားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီအထီးတော်လူလူစစ်တမ်းတွေမှာအိန္ဒိယရဲ့အလုံးလက်မဲ့ပြဿနာလေယာထွက်ကုန်ပစ္စည်းဈေးနှုန်းကျဆင်းမှုစတာတွေကြောင့် BJP ပါတီအတွက်မျက်နှာပန်းမလှခဲ့ပေမဲ့ပါကစ္စတန်အိန္ဒိယကြားမကြသေးမီကဖြစ်ခဲ့တဲ့စည်ရေးတင်းမာမှုနောက်ပိုင်းအကြမ်းဖက်ဝါဒဆွဲလို့ရဲ့အမျိုးသားလူညုံရေးစတာတွေကရွေးကောက်ပွဲကြွေးကြော်တမ်းဖြစ်လာပြီးဝန်ကြီးချုပ်မူဒီကိုကနေပြီးတော့အားကိုးရတဲ့ခေါင်းဆောင်အဖြစ်သူ့ကိုယ်သူကြွေးကြော်ထားပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ရုတ်တရုတ်ရဲကင်းစခန်းကိုရခိုင်လက်နက်ကင်တပ် AA အဖွဲ့ကစနေနေ့ညပိုင်းကဝင်တိုက်တာကြောင့်တပ်ဖွဲ့ဝင်6ဦးကြာဆုံးပြီးတပ်သား2ဦးပျောက်ဆုံးနေတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။ရုတ်တရုတ်ခြေရွာရဲကင်းစခန်းကိုစနေနေ့ည7နာရီခွဲလောက်ကစလို့တနာရီနီးပါးကြာတိုက်ခတ်ခဲ့တဲ့အကြောင်း AA အဖွဲ့ဘက်ကအင်အား60လောက်နဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစိုးရသတင်းမှာဖော်ပြပါတယ်။အခုတိုက်ခိုက်မှုအတွင်ကြာဆုံးသွားတဲ့တပ်ဖွဲ့ဝင်တွေကပုံနှကျွန်းမြို့နယ်ရုတ်တရုတ်ချေးရွာဇာတိဒေသခံရခိုင်တိုင်းရင်းသားတွေဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။ရုတ်တရုတ်ရဲကင်းစခန်းတိုက်ခိုက်ခံရမှုဟာဆိုရင် AA အဖွဲ့ရဲ့လာပိုင်းအတွင်လုံခြုံရေးကင်းစခန်းတွေအပေါ်ဒုတိယအကြိမ်မြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ် AA ကပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းအတွင်းဘူးသီးတောင်မြို့နယ်တွင်ကနေကြားဆောင်ကင်းစခန်း၄ခုကိုပထမဆုံးအကြိမ်ဝင်ရောက်တိုက်ခိုက်ခဲ့တာမှာတော့ရဲတပ်ဖွဲ့ဝင်73ဦးကြာဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ်။ဒေသတွင်းမှာလည်းလက်တလောမြမတပ်မတော်နဲ့ရခိုင်လက်နက်ကင်တပ် AA တို့ကြားတိုက်ပွဲတွေဆက်ပြီးရှိနေစေဖြစ်ပါတယ
်။တောင်တရုတ်ပင်လယ်ပြင်တွင်အငင်းပွားနေတဲ့ရေပြင်မှာဗီယက်နမ်ငါးဖမ်းလှည့်တစဉ်ဘာကြောင့်နှင်းမြုပ်သွားရတယ်လဲဆိုတဲ့အကြောင်းရင်းကိုဗီယက်နမ်နိုင်ငံကစုံစမ်းနေကြောင်းအဲ့ဒီငါးဖမ်းလှည့်ကိုတရုတ်သင်းမောကဝင်တိုက်ခဲ့တယ်လို့ဒေတာရင်းကယ်ဆယ်ရေးအဖွဲ့ကပြောပြီးနောက်တရက်မှာပဲဗီယက်နမ်နိုင်ငံသားကြီးဌာနကစနေနေ့မှာပြောပါတယ်ဗီယက်နမ်ကအရှိပင်လဲလို့ခေါ်ဝေါ်တဲ့အဲ့ဒီဒေတာမှာစွမ်းအင်လောင်စာထုတ်လုပ်နိုင်ခြေရှိတာကြောင့်တရုတ်နဲ့ဗီယက်နမ်ကြားနှစ်ပေါင်းတော်ကြာအငင်းပွားနေတာပါငါးဖမ်းလီဟာပါရာဆယ်ကျွန်းစုဒလွိုက်ကျွန်းနာမှာဗုဒ္ဓနေ့ကနေသွားတာလို့ဗီယက်နမ်နိုင်ငံသားကြီးဌာနကပြောပါတယ်နေသွားတဲ့လီပေါ်ကငါးဖမ်းသမား၅ဦးစလုံးကိုကယ်တင်နိုင်ခဲ့ပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွအဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့အီဂျစ်နိုင်ငံသား6ဦး၊တူနီရှားနိုင်ငံသား2ဦးတို့ကိုမလေးရှားကနေရာရင်းကိုပြန်ပို့လိုက်ပါတယ်။လူခွင့်ရဲ့အဖွဲ့တွေကတော့ဒီလောက်ရအပေါ်မှာစန့်ကျင်ကန့်ကွက်ကြပါတယ်။အခုတန်မြတ်ရှိသူတွေထဲမှာအီဂျစ်နိုင်ငံကမတရားအသင်မွတ်စလင်ညီအကိုတော်များအဖွဲ့ဝင်တွေအဖြစ်ဝန်ခံထားကြတယ်လို့ဆိုသူ9ဦးလည်းပါဝင်တဲ့အကြောင်းရဲစုံစမ်းရေးမှူးမိုဟာမက်ဖူစီကတနင်္ဂနွေနေ့ထုတ်ကြေညာချက်မှာပြောဆိုထားပါတယ်။ညီအကိုမွတ်စလင်တော်များအဖွဲ့ဝင်တွေကိုအကြမ်းဖက်ဝါဒီတွေအဖြစ်သတ်မှတ်ခံထားတဲ့အီဂျစ်နိုင်ငံမှာသူတို့ကိုနှိပ်စက်ညှဉ်းပန်းခံရနိုင်တယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောပါတယ်။ဌာနေပြန်ပို့ခံရတဲ့တူနီရှားနိုင်ငံသား2ဦးနဲ့အီဂျစ်နိုင်ငံသား2ဦးတို့ကတော့ကုလသမဂ္ဂကအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ထားတဲ့ Ansar el-Sharia el-Tunisia အဖွဲ့ဝင်တွေဖြစ်တယ်လို့ရဲစုံစမ်းရေးမှူးကပြောဆိုပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတမာဒူရိုနဲ့နိုင်ငံအတော်များများကဂျာဗီယာသမ္မတအဖြစ်အတိမတ်ပြုထားတဲ့ဟွမ်ဂွိုင်ဒိုတို့ကြောင့်အာနာလွန်ဆွဲဝဲနဲ့ပတ်သက်ပြီးအမေရိကန်ကဗင်နီဇွဲလားအရေးကိုပိုအာရုံစိုက်သွားမယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဘော်ဒန်ကပြောကြားလိုက်ပါတယ
်။တနင်္လာနေ့နေနေခင်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ GGS ကုမ္ပဏီကတာဝန်ရှိသူ၃ဦးကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့မနေ့ကအရေးယူလိုက်ပြီးဒဝဲမြို့မြို့မရဲစခန်းမှာသူတို့၄ဦးကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအမှု၄မှုဖွင့်ပြီးတရားစွဲထားပါတယ်။နောက်ဆုံးအခြေအနေတွေကိုဆက်ပြီးနားဆင်ပါရှင်။လက်ရှိအခြေအနေကတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့မနေ့ကအရေးယူခံလိုက်ရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒဝဲမြို့မြို့မရဲစခန်းအဲ့ရိတ်သားမှာအကြေကျုပ်ထိန်းသိမ်းထားတဲ့သတင်းတွေထွက်နေပါတယ်။မနေ့ညကမြို့မရဲစခန်းဘက်ကိုရိုင်းသွားကြည့်ခဲ့တဲ့ဒေသခံတအူးလက်ဖြင့်ဒေါက်တာလက်လက်မော်အာဂရိလိုက်စားခဲ့ကြောင်းတိုင်ကြားခဲ့သူလည်းဖြစ်သူကတော့ VOE ကိုအခုလိုပြောပါတယ
်။မြောက်ဘက်ကိုမြို့မရဲစခန်းဘက်ကပေါ်ရက်ပတ်တယ်။မြို့မရဲစခန်းဘာလို့ကြီးနေလဲ။အပြစ်ကြောင့်ပါလေအဲ့လိုကြီးအပြစ်ကြောင့်ပါဆိုတော့တော့ပြည်စုံကလည်းကတော့မြို့ပါရစ်နဲ့မောင်ပါအဲ့ဒီတာစီတဲ့အဲ့အဲ့တာပါအပြစ်ချုပ်တဲ့ပြည်သားတွေဒီလိုရတယ
်မြို့မရဲစခန်းကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ရမှာဖုန်းကိုင်ဖြည့်ဆူခြင်းမရှိသလိုဒဝဲမြို့နယ်ရဲစခန်းကတော့ဒေါက်တာလက်လက်မော်ကိုဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာသူတို့မှပြောပိုင်ခွင့်မရှိဘူးလို့တယ်လီဖုန်းဖြည့်ဆူတဲ့ရဲတော်ဝန်ရှိသူတဦးကပြောပါတယ်။တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာအာဂရိလိုက်စားမှုတွေကျူးလွန်ကြောင်းဒေသခံတွေရဲ့တိုင်ကြားစာတွေပေါ်မှာအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးဖေဖော်ဝါရီလ၄ရက်ကနေမတ်လ၆ရက်နေ့အထိနေပြည်တော်ရန်ကုန်နဲ့ဒဝဲမြို့တွေမှာစစ်ဆေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာပါ။စုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့တွေ့ရှိချက်တွေအရဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ Global Grand Services ကုမ္ပဏီကအမှုဆောင်ညွှန်ကြားရေးမှူးဦးသိန်းထွေညွှန်ကြားရေးမှူးဦးအောင်မြတ်နဲ့ဦးသူရာအောင်တို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူလိုက်ကြောင်းနိုင်ငံပိုင်မြမရုံမြင့်တန်ကြားသတင်းမှာမနေ့ကအခုလိုကြေညာသွားပါတယ်
စုံစမ်းစစ်ဆေးရေးအဖွဲ့ဤစစ်ဆေးတွေ့ရှိချက်များအရတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်အားအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရ၎င်း DGS ကုမ္ပဏီမှ MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နှင့်ဦးသူရအောင်တို့အားအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63အရ၎င်းတရားပြစ်မှုများအတွက်တရားစွဲချက်များဖြင့်အမှု၄မှုခွဲ၍အရေးယူဆောင်ရွက်ရန်တဝဲမျိုးမြို့မရဲစခန်းမှာဒီကနေ့မှပထမသတင်းပေးတိုင်ကြားချက်ဖွင့်လှစ်ပြီးတရားဆွဲဆိုအရေးယူနိုင်ရေးဆောင်ရွက်လျက်ရှိကြောင်းအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှတင်ထုတ်ပြန်ထားတယ်လို့သိရှိရပါတယ်ရှင်
။အခုလိုဝန်ကြီးချုပ်ဒေါက်တာလက်လက်မော်အရေးယူခံရတဲ့ဖြစ်ရပ်ဟာပြည်သူတွေကမဲပေးရွေးချယ်ထားတဲ့ NLD အရက်သားဆိုရအနေနဲ့ပြည်သူတွေရဲ့တင်ပြချက်တွေကိုလက်ခံနားထောင်နေဆိုတာတွေ့မြင်ရတယ်လို့ဒဝဲဒေတာကန်ကပြောပါတယ်
။ဒီလိုဆိုရင်လမ်းကြောင်းပေါ်မှာဝန်ကြီးချုပ်တော်ကဟိုမိုင်းမားလို့ဆိုတာဒီရဲ့လေဒီတော့ပြောလို့ရတယ်ပြောလို့ရတယ်တကယ်ကြီးပါဘူးတော့စားကြည့်ရလဲတော့ပါဘူးတမအပ်ဒီအလေးဒီဆိုတဲ့တခါဘလို့မဝဲဆော့ဖက်စီအကြောင်းပြီးစီးလို့နော်အပ်ဒီအလေးဒီရောဆုံးဖက်တဲ့တိုင်းလေးလို့ပြောပါဘူးအဲတော့စားကြည့်လာလို့အဲတော့ဘာမှလည်းမလုပ်ပါနဲ့လို့မြင်နေလို့နော်
ဒါပြင်အဲ့ဒီလိုမျိုးအာဂတိလိုက်စားမှုတွေမဖြစ်အောင်ဝင်ကြီးချုပ်အသစ်ခတ်တဲ့အခါမှာအများပြည်သူလက်ခံတဲ့အရေးအချင်းရှိတဲ့လူတွေကိုဦးစားပေးရွေးချယ်တင်တယ်လို့မြင်ကြောင်းဒဝေဒေတာခန်ကဆိုပါတယ
်။နောက်မှာဝင်ကြီးချုပ်ဖြစ်တဲ့တော်ကိုဆက်လက်ပြီးဒီပြည်တွေရွေးချယ်တဲ့ပါတီကိုကြည့်ပြီးတော့ရွေးချယ်သွားစေတာမျိုးမဟုတ်ဘူး။ဒီလိုကြည့်ပြီးရွေးချယ်သွားစေတာပို့ပြီးတော့မကန်ရလို့တူတယ်ကျေကျေပါတီကြည့်ပြီးကျေပါစို့အဲ့လိုမျိုးဘောနောဆက်ချောင်းလေးပေါ်ပါလာတာဟုတ်တော့ပါလာတဲ့ခကြိုင်လေးဒီရောတူတူပြေးဆိုင်လေးဒီပြပါပါတော့ဒီကုန်တောင်ပေါ်ရမဲနေနိုင်လေဆိုတော့ကျွန်တော်တို့ကအွန်လိုင်းကြီးကိုပဲအဓိကထားပြီးကျွန်တော်ကြီးချက်လိုက်တော့ဒီလိုကြည့်လို့ဒီကြည့်ခွင့်ရှိတယ်။အဲ့နိုင်ငံကြီးလက်ရှိဖြစ်ပေါ်နေလေအဲ့ဒီအကောင့်ဘူးလို့ဆိုတော့အဲ့ဒီချိန်တော့ဗျာဒီဝေးအရေးချက်ကလည်းလောဘတဲ့ထေကြတာပါပဲ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအွန်လိုင်းလေးလေအဲ့ဒါမှလည်းအားသာစီကျွန်တော်ထူးခြားနိုင်တော့
ဒေါက်တာလက်လက်မော်အနေနဲ့2016ခုနှစ်တွင်မဟာတကြံပွဲတော်ဗဟိုမန်တဲ့တိဆောက်ရေးကိစ္စဒဝဲတက်ကတော်ဝင်းနဲ့လေရင်ကွင်းအပြင်ဘက်တွေမှာခြုံွယ်ရှင်းလင်းရေးကိစ္စတွေမှာယာရုတာဝန်အလွဲသုံးစားလုပ်ပြီးလက်ယူခဲ့တာ2018ခုနှစ်တိုင်းဒေသဖွံ့ဖြိုးရေးစီမံကိန်းတွေမှာလက်ယူခဲ့တာ GGS ကုမ္ပဏီရဲ့လက်ထိုးမှုတွေကိုယူပြီးကုမ္ပဏီကိုလုတ်ပိုင်ခွင့်နေပေးခဲ့တာစတဲ့အထောက်အထားအချက်လက်တွေကိုစစ်ဆေးရေးအဖွဲ့တွေကတွေ့ရှိခဲ့ကြောင်းအာဂတိနိုင်စားမှုတိုက်ဖြတ်ရေးကော်မရှင်ကမတ်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်ဆက်လက်ပြီးတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါမြမလူအဖွဲ့အစည်းအတွက်အကျိုးပြုလုပ်ငန်းတွေအများပြားလှုပ်ဆောင်နေအမျိုးသမီးစွမ်းဆောင်ရှင်တွေအဖွဲ့အစည်းတွေအများပြားရှိပါတယ်ဒီလိုအဖွဲ့အစည်းတွေကမှအလှူဒါနလုပ်ငန်းတွေနဲ့ကြော်ကြားတဲ့လေးကျွန်းသူပရဟိတဖောင်ဒေးရှင်းအကြောင်းအထူးအစီအစဉ်ဖြစ်မက်ခင်ဖြူထွေးကနေတင်ဆက်ထားပါတယ်ရှင
်မြမလူဖွဲ့စည်းအထွဲ့မှာဒီနိုင်ငံရေးလူမှုရေးစီးပွားရေးအရနာမည်ရနေတဲ့ဒီအောင်မြင်ထင်ရှားတဲ့အမျိုးသမီးတွေအကြောင်းကိုပြောကြမယ်အမျိုးသမီးအဖွဲ့အစည်းတွေအကြောင်းကိုပြောကြမယ်ဆိုရင်တော့လေးကျွန်းသူဖောင်ဒေးရှင်းဆိုတဲ့ဒီပရဟိတဗလူရှင်များအဖွဲ့ရဲ့ဒီလုပ်ငန်းတွေအကြောင်းကိုတော့ခြံထားလို့ရမယ်မထင်ပါဘူးဒီလေးကျွန်းသူအဖွဲ့ရဆိုလို့ရှိရင်သူတို့စတင်တည်ထောင်ခဲ့တာ၄နှစ်တောင်မှမပြည့်သေးဘူးဆိုပေမဲ့လည်းဒီကာလတိုအချိန်အတွင်းမှာပဲနာမည်ရလာတဲ့အဖွဲ့တစ်ခုပါသူတို့ရဲ့ဒီတရားတရားထက်သန်တဲ့ပရဟိတစိတ်တွေကြောင့်ပဲဒါနိုင်ငံကတော်မှဂုဏ်ပြုရတဲ့သာသနာ့နှုတ်ကဟဖွဲ့ဆောင်လေးကျွန်းသူတွေလည်းဖြစ်လာခဲ့တာပါ။စွန့်အားနားမကြားကလေးငယ်တွေကိုကူညီပေးတာကစားလို့ရေဘေးကူညီကယ်ဆယ်ရေးပြည်လဲထူထောင်ရေးနဲ့စာတင်တဲ့ကျောင်းဆောင်ဆောက်လုပ်လူဒန်းမှုတွေအစုံအလူရင်ဆက်လက်နက်မကွာရရောပေးကမ်းလူဒန်းလာခဲ့တာ၄နှစ်နီးပါးရှိလာပြီလို့လေးကျွန်းသူတွေကပြောပါတယ်။မြမလူမှုအဖွဲ့အစည်းအတွင်းအကူအညီလိုအပ်တဲ့နေရာတွေကိုကိုယ်တိုင်ကိုယ်ကျသွားရောက်လူဒန်းတာတွေလှုပ်ဆောင်ခဲ့တယ်လို့လေးကျွန်းသူဦးဆောင်အဖွဲ့ဝင်တွေကပြောပါတယ်။
2015ပေါ့နော်ဩဂတ်မှာရခိုင်မှာရေးပေးအကြီးကျယ်ပေါ့နော
်
အဲ့ဒီအတွက်အန်တီတို့အင်းကပထမဦးဆုံးထွက်တဲ့ခီးစင်မှာအဲ့မှာဆိုရင်အန်တီတို့ကဒီပစ္စည်းလေးပါတွေအကုန်လုံးကအန်တီတို့လေးမြန်နဲ့တည်ရတာလေ
လေ
းမြန်နဲ့ဒီဥစားတွေပုံပို့တယ်ပို့ပြီးရင်တင်မော်တူပေါ့နော်မော်တော်ပေါ့နော်မော်တော်နဲ့တန်းပြီးရင်မော်တော်မဝင်နိုင်တဲ့နေရာဆိုအန်တီတို့လေနဲ့ပါပြီးရင်ချင်းချင်းကလည်းရှောက်ရသေးတယ်ရွာတွေတဲဟိုဟိုလေတို့ဒုက္ခရောက်နေတာဟိုတောင်မှသူတို့ကအန်တီတို့ကိုလာတာကိုသူတို့
ရန
်ကိုသူတို့ဒီနေ့မှနေထွေးတာပေါ့နော်ဒီမားလူတွေသူတို့စိတ်ထဲမှာအားငယ်နေတာ
ပြောအန်တီတို့ရဲ့ဒီပရဟိတလုပ်တွေထဲမှာဒါရခိုင်ခီးစင်ရတယ်ဒါမှမရရတခုလို့ပြောရမှာပေါ့နော
်အဲ့လာတဲ့မှာပဲကိုအေယာဗရီနော
်
ရီယယ်တီတိုင်းကိုသွားတယ်နောက်မကွေးတိုင်းဟ
ုတ်ကဲ့မကွေးတိုင်းတော့အောင်လံကိုပေါ့အန်တီတို့စိုက်တီ
တော့ပို့ပေး
တယ်လူလိုက်တာပေါ့နော်အန်တီတို့အသင်းထဲမှာပါတဲ့အောင်လံသူတွေရှိတယ
်ဒါတော့
သူတို့ဒေတာမှာလည်းမကြုံစဘူးမြန်မာနိုင်ငံအလဲပိုင်းဖြစ်ပြီးတော့ရေးပေးတော့ခါလေးဆိုတော့အန်ဒရူအဲ့ဒါလေးလူတယ်နောက်ပြီးတော့အန်ဒရူခုနပြောသွားတဲ့ AR တိုင
်း AR တိုင်း
ဆိုဟင်းသရအုပ်စုတကယ်ဟိုတကယ်ရေးပေးတဲ့နဲ့ကြီးရတဲ့အထီကိုအကုန်လုံးဖုန်းကြီးကျောင်းကအစာရက်ွက်အကုန်လုံးချူအဲ့တော့အန်ဒရူရှယ်တာတွေလူပြစ်တယ်လေအဲ့တော့အဲ့ဒီကစာသင်ကျောင်းတစ်ကျောင်းကိုအသေးလူလိုက်တယ်ဘာဖြစ်လို့ဆိုတော့သူကအကုန်လုံးဖုန်းကြီးကျောင်းမှာဖုန်းကျောင်းတော်ပြိုတော့မယ်အကုန်တက်စုပြီးတော့အဲ့မှာနေကြတာသူတို့ကနေစရာမရှိဘူးအဲ့တော့အန်ဒရူကစာသင်ကျောင်းလေးတစ်ခုလူလိုက်တယ်အဲ့တော့ရေးကြသွားတဲ့အချိန်ကျရင်ဒါစာသင်ကျပေါ့
အ
ခုလိုမျိုးရေးတက်တဲ့အချိန်ကျတော့သူတို့ရဲ့နားခိုရာရှယ်တာလို့လေးဖြစ်သွားပြီဆိုအဲ့လိုမျိုးအန်ဒရူရောက်ဒီမှာနှစ်ခုလူတယ်နောက်အဖြောက်ရန်ကုန်တိုင်းနဲ့အဖြောက်မှာဒီလိုတကြောင်အစ်စ်ထက်လူတယ
်လူ့ဖွဲ့စည်းတွင်းကပညာရေးကျန်းမာရေးလိုအပ်တဲ့နေရာတွေမှာလက်လန်းမီသမျှအကူအညီတွေပေးနိုင်ဖို့ကြိုးပမ်းခဲ့ကြသလိုတခြားသောပရိဟိတအဖွဲ့တွေနဲ့လည်းလက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်
ဒီလိုပရိုက်တာလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမျိုးသမီးတွေအနေနဲ့လေးကျွန်းသူတွေရဲ့လို့ဘယ်လိုစတင်ဖြစ်လာခဲ့တာပါလဲ
။အတီရောကပေါ့နော်ဒီလေးကျွန်းသူဖောင်ဒေးရှင်းစပြီးဖြစ်လာတာကတော့ကဘာကြီးကုန်းမြင့်မှာပေါ့နော်
မဟာပတနာ
လိုင်ရော်ကြီးရဲ့ profit တော့အဆောင်ကြီးလေးဆောင်ကိုအန်တီရောကစပြီးပြင်ရတယ်။အဲပြင်ဆင်ခွင့်ရတဲ့အချိန်မှာ3,000ကျော်ကိုအန်တီရောကလူရမ်းနိုင်တယ်။အဲ့တော့ legend သူအဖွဲ့ဆိုတာမရှိသေးပါဘူး။အဲ့ဒီပြီးတဲ့အချိန်မှာအန်တီရောဒီအဖွဲ့ကလည်းဟိုပေါ့နော်ပရာဟိတတင်လေးအဖွဲ့လေးတစ်ခုလုပ်ဖို့အစီအစဉ်ရှိတာနဲ့ဒီရဲ့နာမည်ကိုပဲအန်တီရောယူလိုက်တာပါ။အန်တီရောအသင်းအဖွဲ့ကဒီမိုကရေစီအသင်းပေါ့နော်။အန်တီရောမှာတခုလုပ်မယ်ဆိုရင်ဉာဏ်သာနာလို့ဆုံးဖြတ်ကြတယ်။အဲ့တော့ဒါလုပ်မယ်ဆိုရင်ဒါလုပ်ချင်တဲ့လူတွေကလည်းရှိတယ်။အဲ့တော့ဟိုအန်တီရောကဘာဖြစ်ဖြစ်ဒီမိုကရေစီစံတဲ့အတွက်သာသနာရေးလည်းလုပ်မယ်၊ပရာဟိတလည်းလုပ်မယ်ဆိုတာဖြစ်သွားပါလေ။
ဘာသာသာသနာအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ရင်စတင်ဆူဝေးမိခဲ့ကြတာဖြစ်ပေမဲ့လို့နောက်ပိုင်းမှာတော့လူမှုအတိုင်းဝိုင်းရဲ့လိုအပ်ချက်တွေကိုကူညီဆောင်ရွက်ဖို့လူမှုအကျိုးပြုပရိုက်တာအဖွဲ့အဖြစ်နဲ့တရားဝင်အခိုင်အမာရပ်တည်လာခဲ့တာဖြစ်တယ်လို့လေးကျွန်းသူနာရကဒေါ်ပိုးဖြူကပြောပါတယ
်။ဟုတ်ဆိုအန်တီရောကဘာသာရေးလဲတက်ကြွကြွရှိသလိုဂျန်နဲ့ဒီပရိုက်တာပေါ့နော်လူမှုရေးစီးပွားရေးဒီအမျိုးသမီးတွေရဲ့ခန္ဓာမှာလဲအန်တီရောကသူတို့ကိုကြီးအတတ်နိုင်ဆုံးကိုကြီးပန့်ပေးပေးဖို့ပေါ့နော်။နောက်ပြီးတော့နိုင်ငံတော်ရဲ့ဒီမိုကရေစီဒီပေါ့နော်ဖက်ဒရယ်ပြည်ထောင်စုကိုပြောင်းလဲမှုမှာလည်းအန်တီရောကဘာပဲပြောပြောအမျိုးသမီးတွေရဲ့ခန္ဓာကလေးသူငယ်တွေရဲ့ခန္ဓာကိုလည်းအရေးပါတဲ့နေရာနေပေါ့။အန်တီရောကကြိုးစားဆောင်ရွက်နေတာပေါ့နော်။
စတင်ဖွဲ့စည်းချိန်မှာအဖွဲ့ဝင်အယောက်30ကျော်သာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့အဖွဲ့ဝင်100ကျော်ထိရှိလာခဲ့ပါပြီ။စုစည်းညီညွတ်တဲ့ပရိတ်တအဖွဲ့တစ်ခုအဖြစ်ခိုင်မာအားကောင်းလာဖို့ဘလို့စိတ်ဓာတ်မျိုးတွေနဲ့ရည်တည်ခဲ့ကြတာပါလေ။လေကျွန်းသူဖောင်ဒေးရှင်းဥက္ကဋ္ဌဒေါ်မြတီရာကသူတို့ရဲ့စုစည်းမှုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျာ။
အဲ့တော့အန်တီတို့အဲ့ဒါတော့အဒီအချက်၃ချက်ပေါ့နော်အဓိကအဒီမြင်တာပေါ့ပထမတစ်ချက်ကအန်တီတို့ရှင်မှာပါတဲ့အမျိုးသမီးတဦးချင်းစီရဲ့အရေးချင်းနေပေါ့နော်ဆိုတော့သူတို့တွေကလည်းအရေးချင်းနေအကုန်လုံးကအဒီ business မှာလည်းစီးပွားရေးမှာအောင်မြင်တဲ့အမျိုးသမီးတွေဖြစ်တယ်။နောက်သူတို့ရဲ့ဒါဟိုနေပေပေါ့သူတို့လောကမှာသူတို့ကတော့တကယ်ကို leading role မှာရှိတဲ့အမျိုးသမီးတွေများပါတယ်ဆိုတော့ဒါပေမဲ့အဲ့ဒီအပြင်သူတို့ကဒီအဖွဲ့အစည်းတွေမှာလည်းပါကြတယ်အဲ့တော့သူတို့မှာပြောချင်တာကပူးပေါင်းဆောင်ရွက်တတ်တဲ့အလေးအထလေးတွေရှိတာများတယ်အန်တူအဖွဲ့မှာပါတယ်လူတွေကဆိုတော့ဒါလေးတွေကလည်းအန်တူရဲ့အားသာချက်တစ်ခုပေါ့နော်ဆိုတော့အဲ့ဒါတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့အန်တူမျိုးသမီးတွေရဲ့အားသာချက်ပေါ့အန်တူကယောက်ျားအသင်းဖွဲ့လည်းအများကြီးပေါ့ညီမတို့ကြည့်ရဲဒါပေမဲ့အန်တူအမျိုးသမီးတွေရဲ့အားသာချက်ကတော့ဒါမွေးရပါပဲပြောပြောအန်တူကစိတ်ရှိတယ်သီးခံတယ်နော်ဘာပဲဖြစ်ဖြစ်ဟိုပြဿနာတစ်ခုတက်လာပြီဆိုရင်ညီမတို့ဒေါသကိုရှင်းလန်းမတင်မဲနဲ့အေးစီစီလေးသွေးနဲ့ဒါဖြစ်ရှင်းနဲ့အတွက်ကြောင့်အန်တီတို့ဒါပြဿနာတွေကတော့ဒါအနေနဲ့များတော့ရှိတာပဲဘယ်အသင်းဖွဲ့မဆိုလေဆိုတော့ဒါဒီအကုန်လုံးကိုအန်တီတို့အောင်မြင်စာနဲ့ကြော်လွှားနိုင်တယ်ပေါ့เนาะအဲ့တော့ဒီအမျိုးသမီးအသင်းဖြစ်တဲ့အတွက်เนาะဒါအန်တီတို့စိတ်ရှိတယ်တင်းကျင်းခံတယ်เนาะဒါတွေကလည်းအားသာချက်တစ်ခုလို့မြင်ပါတယ်ဆိုတော့နောက်ဆုံးတစ်ခုကတော့အန်တီတို့ဒါဖျားဟောလဲရှိပါတယ်ယောနီတော်မနတိကာရပေါ့အန်တီတို့ပါတဲ့လူတူချင်းကသူတို့ရဲ့ career တွေလည်းမတူဘူးသူတို့ရဲ့ background တွေမတူဘူးသူတို့ကြီးပြင်းလာတဲ့အနေထားတွေကတယောက်နဲ့တယောက်မတူတဲ့အတွက်ဘာပဲပြောပြောအမြင်ကတော့မတူကြဘူးပေါ့နော်အမြင်မတူပေမဲ့လည်းဒီကိစ္စတစ်ခုပေါ်မှာအန်တီတို့အကောင်းမြင်နဲ့စိတ်လေးနဲ့ကြည့်လိုက်တဲ့အတွက်နောက်ဆုံးအန်တီတို့ solution ပဲဖြစ်ဖြစ် agreement ပဲဖြစ်ဖြစ်အန်တီတို့ရတာအဲ့ဒါလည်းတကယ်အရေးကြီးတယ်ဘာပဲပြောပြောကိစ္စတစ်ခုပေါ်မှာအကောင်းမြင်မရှိရင်အားလုံးကပြဿနာကြီးပဲဆိုတော့ဒါလေးကအကောင်းမြင်တယ်သူ့ဘာသူအမြင်မတူပဲသူအကောင်းမြင်လေးနဲ့ပြောတယ်နော်အကောင်းမြင်လေးနဲ့ပြောတယ်ဆိုတော့အဲ့ဒါရအဲ့တော့အန်တီကတော့ဒီ main ကလေးတွေနဲ့တိန်းဟိုတော်လိုပါပေါ့တိန်းဟိုလူအရေးအတွက်တရားကျော်ပေါ့နော
်
member အရေးတရားကျော်အကုန်လုံးကလည်းတကယ်လုပ်ငန်းရှင်တွေအောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်များတယ်အားလုံးကအဲ့တော့ဒီကြားထဲမှာအန်တီတို့ team work လေးကိုမပြောက်မပြက်နဲ့အန်တီတို့လက်တွဲသွားနိုင်နေဆိုတာလေအန်တီတို့ဒီအခြေခံအခြေခံသုံးချက်လို့အန်တီမြင်ပါတယ
်သူတို့အဖွဲ့ရဲ့စူးစီးခိုင်မာမှုနဲ့လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်နေတာကိုအနာဂတ်အမျိုးသမီးတွေအတွက်စံနမူနာတစ်ခုဖြစ်စေချင်တယ်လို့လည်းလေးကျွန်းသူတွေကပြောပါတယ
်မတော်ကဒါစံပြဖြစ်ချင်တာပေါ့အဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရောကိုမိသားစုရဲ့မှာရော အဲ့ဒီတော့ဒါကိုယ်နိုင်ငံကိုတိုင်းပြီပေါ့နော်အဲ့ဒီမှာဒီလိုအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုအဲ့ဒီတော့မြင့်တင်တယ်အဲ့တော့အန်ဒရိုအသင်ရဲ့ရွေချက်မှာဟိုကအန်ဒရိုကဒါဒီလိုမျိုးသမီးရဲ့အခန်းကဏ္ဍပုံပြနေရရဖို့လို့ဘာလို့လဲပါတယ်ဆိုတော့ကိုယ့်ရဲ့ဒီဒလိယူကဒုံနန်းဆင်လာတွေကိုလည်းအန်ဒရိုထိမ့်သိမ့်နေတစ်ဖက်ကတစ်ဖက်မှာလည်းအန်ဒရိုတအားသိရွေအမျိုးသမီ ကျွန်တော်ရဲ့ဒါအရင်ချင်းနေအဘီလီတီဘယ်လောက်ရှိတယ်ဆိုတာလည်းတို့ပြကြတယ်ဒီလိုမျိုးဖြစ်မှသာအန်တီတို့နိုင်ငံမှာဒါမျိုးသမီးကတဝက်เนาะအကျော်ရှိပါတယ်အဲ့ဒီတို့သူတို့ရဲ့အန်တီတို့ကရှေ့ဆောင်လမ်းပြအန်တီတို့ဆန်တမူနာဒါကြောင့်အန်တီတို့ဘာပဲပြောပြောရိုးမော်ဒယ်နေနဲ့အန်တီတို့เนาะနေတာထိုင်တာသွားတာလာတာအစအရင်တက်ပိုးတော့မယူဆရတည်ဘာလို့ခုခေတ်ကမီဒီယာခေတ်လीဘယ်နေရာဖြစ်
ရေးလူမှုရေးကဏ္ဍအသီးသီးမှာအောင်မြင်နေရရနေကြတဲ့အမျိုးသမီးတွေအများပြားရှိပေမဲ့လို့နိုင်ငံရဲ့ဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုကတော့လူ့ဥယျာဉ်နဲ့ရှင်လိုက်မယ်ဆိုရင်တည်တည်တသာအားနည်းနေစေပါဒါကြောင့်မြမလူဖွဲ့စီအတွင်းအမျိုးသမီးတွေရဲ့ဥဆောင်ပါဝင်မှုအခန့်ကဏ္ဍမြင့်တင်လာအောင်သူတို့အဖွဲ့အနေနဲ့တက်ဆွမ်းသမျှအားပေးကူညီဆောင်ရွက်သွားခြင်းနဲ့လို့လည်းလူချွန်းသူဥဆောင်အဖွဲ့ဝင်တွေကပြောပါတယ်
အတို့အခုဒါအသိဉာဏ်ချက်တွေမှလည်းပါသလိုအခုမိခင်နေရောကလေးတငယ်တွေရောအတို့ဒါအထူးသဖြင့်ကျေးလက်ကအတို့နိုင်ငံမှာ80ရာခိုင်နှုန်းကကျေးလက
်
ပြီးသူတွေဖြစ်တယ်လေအဲ့တော့သူတို့ဒီကိုအတို့ကဒါဟိုသူတို့ရဲ့စီးပွားရေးသူတို့မှာဟိုမိသားစုတစ်ခုမှာเนาะအမျိုးသားအလုပ်လုပ်တယ်ဆိုပေမဲ့ဒါအမျိုးသမီးကသူတို့ရဲ့ဒါလူမှုဘဝဖူလုံရေးအတွက်သူတို့လည်းဝင်ဝင်ရှာနိုင်တယ်ဟိုဥမကွာအိမ်မကွာပေါ့เนาะအဲ့လိုမျိုးလုံနိုင်တဲ့လက်မှုပညာတွေအန်တီတို့အသင်ပေးဖို့အစီအစဉ်ရှိတယ်ဒါမှလည်းကိုယ့်ကိုယ်ကိုယုံကြည်မှုเนาะအများနဲ့ depend လုပ်နေရတဲ့ဘဝနေပြီးတော့ဒါကိုယ့်ပတ်စံကိုရှာနိုင်တယ
်เนาะ
ကိုယ့်သားသမီးကိုကိုထိန်းချောင်းနိုင်တယ်ဆိုတော့အဲ့လိုမျိုးနဲ့ကိုယ့်ကိုယ်ကို confidence ရှိလာမယ်ကိုယ့်ရဲ့အရေးအသွေးကိုလည်းအန်တီတို့ကပို့ပြီးတော့ polish လုပ်ပြီးတော့မှမွေးထုတ်ပေးတဲ့ပုံစံဖြစ်အောင်ဒီလိုကဒီလိုအသက်မွေးမှုပေါ့နော် vocational training center တွေကိုအတူတူအခုလုပ်ဖို့အစီအစဉ်ရှိတယ်ဆိုတော့အတူတူတရားတီသွားပြီးတော့မှသူတို့ကို training လုပ်ပေးမယ်စားကျေးရွာမှာ community center တွေအတူတူတည်ထောင်ပေးမယ်အဲ့ဒီကလောလောဆယ်ဒါ training center မှာဒါ leading လို model ဟိုဆရာမဆရာဖြစ်တင်တန်းလို့ပေါ့နော်အဲ့တော့အန်တီတို့ကအဲ့လိုဒီအတိုင်းနဲ့ပြည်နေတွေကနော်ဒီလိုတွေခေါ်ပြီးတော့မှအန်တီတို့ဒီလိုမျိုးလုပ်ပေးဖို့ရှိတယ်အန်တီတို့ဆွန်ချင်းလင်း foundation နဲ့အန်တီတို့သွားခဲ့သေးတယ်မနစ်ကလေသွားခဲ့တော့သူတို့ကလည်းသူတို့မှအဲ့လိုကလေးတငယ်ရောလူငယ်တွေအတွက်ကောဟိုဟာပေါ့ဟိုစိတ်ရမှုမွေးတေမှုကိုပပျောက်ဖို့အတွက်သူတို့မှ strategy တွေချပြီးတော့သူတို့လုပ်ခဲ့တာအရင်အောင်မြင်တယ်သမီ
း
အဲ့တော့အန်တီတို့နိုင်ငံမှာလည်းဒါ poverty alleviation ကိုအန်တီတို့တစ်ဖက်တစ်နည်းကနေလုပ်ပေးတယ်မျိုးသမီးတွေကိုလည်းအန်တီတို့ကဒါလက်တွဲပြီးတော့ခေါ်ယူရရောက်တယ်ဆိုပြီးတော့အန်တီတို့အဲ့ဒါကိုအဲ့အနေနဲ့အမြဲအကောင့်ထည့်ဖို့ဘူးရှိတယ်အန်တီတို့အခုဒါကြောင့်သူ့ရဲ့စင်တာတစ်ခုကိုလေအခုအန်တီတို့စ조사အထုတ်နေသမီ
းဟုတ်ကဲ့
မြန်မာနိုင်ငံဟာရရောပိကံမှုမှာကဘာကမှတ်တမ်းတင်ရတဲ့အထိအသိမဲ့ပြုခံထားရတဲ့နိုင်ငံပါဗြိတိန်အခြေစိုက် Charity Aid Foundation ကနိုင်ငံပေါင်း140ကျော်မှာစည်ရင်းကောက်ယူပြီးတော့ထုတ်ပြန်ထားတဲ့အရက်ရောဆုံးနဲ့စေတနာအရှိဆုံးတိုင်းပြည်စည်ရင်းမှာမြန်မာနိုင်ငံဟာလက်ရှိထိပ်တန်း10နိုင်ငံထဲမှာရှိနေပါတယ်ပြီးခဲ့တဲ့2013ခုနှစ်ကနေ2019ခုနှစ်အထိဆိုရင်တော့မြန်မာဟာ9နှစ်ဆက်တိုက်အရက်ရောဆုံးတဲ့စည်ရနာရှိဆုံးနိုင်ငံစင်းရဲ့ပထမနေရာမှာရှိခဲ့တာပါကိုမသိတဲ့လူစိမ်းတရားကိုကူညီပေးတာပေးကမ်းလှူဒန်းတာနဲ့လှူအားဒါနပြုတာစတဲ့အချက်၃ချက်ကိုကြည့်ပြီးတော့အရက်ရောဆုံးတဲ့စည်ရနာရှိဆုံးတိုင်းပြည်စင်းကိုထုတ်ပြန်တာပါဒီလိုမြန်မာနိုင်ငံရဲ့ရေရောပေးကမ်းလှူဒန်းမှုတွေထဲမှာအမျိုးသမီးတွေရဲ့အလို့ဒါနတွေအများပြားပါဝင်နေတယ်ဆိုတာကိုတော့လေးကျွန်းသူအဖွဲ့ကတက်တဲ့အဖြစ်နဲ့ပြနေတယ်လို့ဆိုရင်မှားမယ်မထင်ပါဘူးရှင
်ဒါကတော့ VOA ရန်ကုန် VOA ရုံးခွဲကနေကျမတို့ရဲ့ဝိုင်းတော်သူမက်ခင်ဖြူထွေးကစီစဉ်တင်ဆက်ခဲ့တာပါရှင်။တင်းလာနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကနေရော Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ကျမတို့အစီအစဉ်တွေကိုအခု internet စာမျက်နှာဖြစ်တဲ့ voabermesenews.com ကနေလည်းနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တင်းနာနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ခန်းနာတွေကိုတင်ဆက်တဲ့အခါမှာတော
့ခင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည့်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတက်မတော်ကိစ္စစတာတွေကိုပဲအလေးထား
ဒါကတော့ PPSD အစည်းအဝေးပွဲကငင်းငယ်ရေးရှေ့တိုးဖို့အဖြစ်ရခဲ့ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့တီရင်းသတင်းသုံးသက်ချက်အစီအစဉ်မှာဦးစီသူအောင်မြင့်ဆွေးနွေးတင်ဆက်တဲ့အခါအပြည့်စုံနားဆင်ရဖို့ရှိပါတယ်ထူခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ရဲ့တိကျသောရရှင်တွေအတွက်မြစ်တာတိလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးတော့မှာဖြစ်ပါတယ်နော်။အခုအရင်ဆုံး VOA သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားခြင်းပါတယ်။လင်းနေရယူသွားတဲ့မိုးတိမ်ဆိုတဲ့တော်ရှင်ဒီနာမည်လည်းမကြခဏတော့ကြားရတတ်ပါတယ်เนาะ तू อ่ะ messenger ကနေပြောအမြဲတမ်းစာရေးတတ်ပါတယ် तू ကမင်္ဂလာညချမ်းမှာ view ရေ view ရေနေ့စဉ်သတင်းတွေတင်ပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နေ့စဉ်နားဆင်အားပေးနေတဲ့တော်ရှင်မှာ view ရေ one or two one or သားတွေအားလုံးလည်းကိုယ်စိတ်နှပြချမ်းမှာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်ကျွန်တော်ကထိုင်းကနေပြောနားထောင်နေတဲ့ပရိသတ်ပါတယ်ဟုတ်ကဲ့ပါသိနေပါပြီနာမည်အရင်းကလွဲလို့သိနေပါပြီเนาะဘာလို့လဲဆိုသူရဲ့ Facebook accountနာမည်ကတော့ဒီခုနပြောသွားသလိုပဲလင်းနေရယူသွားတဲ့မိုးတိန်ဆိုပြီးခက်ဆန်းဆန်းပေးထားလို့ပါ Messenger ကရေးလာရင်နောက်ထပ် Facebook account ပိုင်ရှင်သောရရှင်ကတန်စင်အလှပန်းမျိုးတရားပါတဲ့သူရဲ့ Facebook account နာမည်ဖြစ်ပါတယ်မိတ်ဆက်ချင်းလို့ပါတတင်းနေအကုန်နားထောင်ပါတဲ့ဟုတ်ကဲ့ VOA မြန်မာအစီအစဉ်ကိုအခုလိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေပါစေနော်ရှင်ဖွင့်ကျင်လို့ပါဆိုပြီးရေးလာတဲ့သောရရှင်ကတော့ကြော့ကြော့ဖြစ်ပါတယ်။သူကဗကိုးတိုင်းဒေသကြီးရေသာရှည်မြို့နယ်မြို့လားမြို့အမှတ်၅တကြားဆက်ယုံကိုရောင်းချနေတဲ့ကြံတောင်သူတွေကြံရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ဘယ်ကိုတိုင်ကြားဖြေရှင်းရမလဲ။ VOA သတင်းဌာနအကူအညီတောင်းခံပါတယ်ဟုတ်ကဲ့။အခက်အခဲကိုဒီမှာစာရေးပြီးရင်ဖွင့်နိုင်ပါတယ်နော်။စနေနေ့မလ9ရက်နေ့ကထုတ်လွှင့်ပေးသွားတဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာတော့နိုင်ငံတကာအမျိုးသမီးများနေ့ဂုဏ်ပြုအထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံကအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးခန်းမှာဝင်ရောက်ပြီးတော့ဆွေးနွေးခြင်းလို့ဆိုပြီးတော့စာရေးလာတဲ့မိတ်ဆွေလာမျိုးကဦးစိန်မောင်ဒီတော့ရှင်အီးမေးလ်ကနေပို့ပြီးတော့ဆွေးနွေးခဲ့တာကိုတော့ကျွန်တော်တို့အချိန်ဒီမလောက်လို့မထည့်လိုက်ရပါဘူးနော်။ဒီတော့ရှင်ကဒီပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ရင်ဆိုတဲ့ဇကားနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဘလို့ကဏ္ဍမှာရှိတယ်လဲဆိုတာကိုသူဆွေးနွေးလာပါတယ်ရှင်
။ပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ဤဆိုတဲ့ဇကားအိမ်ရှင်မအိမ်ရဲ့အရှင်သခင်မဆိုတဲ့အသုံးနှုန်းတွေဟာအမျိုးသမီးများရဲ့ရေးပါမှုကိုတင်စားဖော်ပြထားတဲ့စကားလုံးတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံလိုလူဦးရေ53သန်းရှိတဲ့နိုင်ငံမှာတော့အမျိုးသမီးဦးရေကထက်ဝက်ကျော်ရှိနေတာဟာအမျိုးသမီးလူသားအရေးအမြစ်ပေါ်ကျွယ်မှုရှိနေတာကိုပြနေတယ်လို့ဆိုကြပါတယ်။ဒီအမျိုးသမီးထက်ဝက်ကျော်ထဲမှာထူးထူးခြားခြားတိုးတက်ဖွံ့ဖြိုးလာတဲ့အမျိုးသမီးဦးရေဟာဂန္ဓာတိုင်းမှာတော်တော်များများရှိနေတယ်ဆိုတာကိုလေ့လာတဲ့သူတိုင်းသိနိုင်ကြပါတယ်။ ဒါပေမဲ့သူတို့တွေဟာမိမိတို့ရဲ့အရေးအခြေအရေးသွေးလျောက်နေရာပေးအတုံးချခံရမှုအလို့နဲပါနေပါတယ်လူခွေရေးဆုံးရှုံးနေရတာကိုလည်းသတိထားမိနိုင်ပါတယ်သူတို့တွေအနှစ်50ကျော်စစ်အာဏာရှင်တွေရဲ့လက်အောက်အမျိုးသမီးအမျိုးသားခွဲခြားဆက်ဆံခံရမှုတွေကြောင့်ယောက်ျားသားများနဲ့ဒန်းတူအခွင့်အရေးများမရခဲ့ကြပါဘူး။တခြားနိုင်ငံတွေကိုသွားပြီးတော့ကြီးပွားတိုးတက်အောင်လုပ်လို့ဖြစ်လာတဲ့အရေးချင်းကောင်းတွေအစစ်မြင့်နည်းပညာတွေကိုလည်းအမိနိုင်ငံမှာပြန်လာပြီးအသုံးချမပေးနိုင်ခဲ့ကြပါဘူး။အခုခါမှာတော့အဝေးရောက်နေတဲ့သူတွေကိုပြန်ခေါ်ရောက်ရှိပြီးတော့သူတို့ကိုစနစ်တကျပြုစုပြောထောင်နေရာပေးအသုံးချသွားဖို့လိုနေပါပြီ။မဖင်ဖြိုးသေးတဲ့အမျိုးသမီးများအတွက်ကိုလည်းသူတို့တွေရဲ့ဘဝတိုးတက်သားရရေးအတတ်ပညာတစ်ခုခုနဲ့အသက်မွေးဝမ်းကြောင်းနေရေးခေအမြင်ခေအသိနဲ့ကိုက်ညီတဲ့အရေးချင်းများရရှိစေရေးပညာရေးစီးပွားရေးစာတာတွေကိုထိုက်ထိုက်တန်တန်ခန်းစားကြရစေဖို့ဆောင်ရွက်ပေးတင်နေပါပြီ။ညှင်းပန်းနှိပ်စက်မှုနဲ့အကြမ်းဖက်မှုတွေကိုတရားဥပဒေစိုးမိုးမှုအပိုင်းကဥပဒေနဲ့အညီထိထိရောက်ရောက်အရေးယူကာကွယ်ပေးမယ်ထိုက်တဲ့နဲ့အပြစ်ဒဏ်များကိုထိထိရောက်ရောက်ချမှတ်ပေးမယ်ဆိုရင်ဒီညှင်းပန်းမှုတွေအာဓမ္မပြုကျင့်မှုတွေရော့ကြပြီးတော့တဖြည်းဖြည်းပျောက်ကွယ်သွားနိုင်ပါတယ်လို့ဆိုချင်ပါတယ်မြမယဉ်ကျေးမှုဘဝမြင့်မားလာပြီးအမျိုးသမီးများရဲ့ဘဝလုံခြုံအေးချမ်းမှုတွေလည်းတိုးတက်လာမယ်လို့ယူဆပါကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင
်ဒါကစနေညတိုက်ရိုက်လေလံအစီအစဉ်နိုင်ငံကအမျိုးသမီးများနေ့ကိုဂုဏ်ပြုတစ်စနေညတိုင်းရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့အစာရေးပြီးတော့ဆွေးနွေးလာတဲ့သောရရှင်ဦးစိန်မောင်ဖြစ်ပါတယ်။မိထီလာကပါ။အခုလိုပါဝင်ဆွေးနွေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီလိုမျိုးသောရရှင်ရဲ့အီးမေးလ်ဒါမှမဟုတ် Facebook Messenger တို့ကနေပြီးအစာရေးပြီးတော့ဆွေးနွေးလာတဲ့စာတွေကိုတော့ကျွန်တော်တို့တိုင်းရိုက်လေလံပေါ်မှာဖော်ပြပေးတဲ့အခါမှာဖော်ပြပေးပြီးတော့ကျွန်တော်တို့အချိန်ကန့်သတ်တဲ့ဒီစာတွေမလောက်ဘူးစာတွေများသွားလို့ကြိုင်းခဲ့တယ်ဆိုရင်တော့ကျွန်တော်တို့စာတွေကိုရွေးချယ်ပြီးတော့အခုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့လည်းတို့ဆွေးနွေးချက်တွေကိုဆက်ပြီးတော့ဖော်ပြပေးနေပါတယ်เนาะ။စာရေးလာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ VOA ကတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ကိုယ်ပိုင်အယူဆချက်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ရင်းဖွင့်လာတဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျွန်မတို့တင်ဆက်ပေးတဲ့သတင်းတစ်ခုကိုနားဆင်ပြီးတော့ဒီရခိုင်ဒေသဖွံ့ဖြိုးရေးသတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့စစ်တွေကပါသူကတာစွာရခိုင်ဆိုတဲ့သောရရှင်မှာသူမေးလာတဲ့အချက်ကတော့
ရခိုင်ပြည်နယ်စီးပွားရေးမှာရခိုင်ပြည်ကပေးရမှာလားဒါမှမဟုတ်ရခိုင်ပြည်ကိုပေးမှာလားရှင်းရှင်းလင်းလင်းသိကြပါတယ်။ကြောက်ဖြူစီးပွားရေးဇုံမှာတော့တရုတ်ပြည်ကလူအလုံးအင်းနဲ့လာပြီးအကုန်ယူသွားတာပါပဲ။နိုင်ငံဖွံ့ဖြိုးတိုးတက်လာရင်ပြည်တွင်းတည်ရန်စားတကုန်သွားပါလိမ့်မယ်။မြေအောက်ကနှုတ်ပြီးရင်မြေပေါ်ကိုပြစ်လိုက်တာကြောင့်မြေပေါ်မြေအောက်ကုန်သွားပါပြီ
ဒါကတော့သူကကြောက်ဖြူစီးပွားရေးဇုံမှာကြုံနေရတဲ့အဖြစ်ကြောင့်ဒီရခိုင်ဖွံ့ဖြိုးရေးအတွက်လှုံ့ဆော်နေကြတာကိုလည်းစိုးရိမ်နေတဲ့ပုံနဲ့ရေးပို့လိုက်တာဖြစ်ပါတယ်ဟေဇန်မသဲဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ပါဝင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင
်မြန်မာနိုင်ငံရေးမှာစစ်တပ်ကအစဉ်တစိုက်ပါဝင်လာတာကြောင့်မြန်မာဒေတာရင်းနဲ့ကဘာမှာအနှိမ့်ကျဆုံးစီးရင်ကိုရောက်နေပြီဆိုတာကိုအနှစ်60သမိုင်းကတက်တီထူနေပါတယ်ဒါကလုံးဝငြင်းလို့မရတဲ့ကိစ္စပါဒီချက်ကိုအခုထိလက်မခံပဲနိုင်ငံရေးမှာတက်မရော်မပိုင်မဖြစ်ဘူးဆိုတဲ့အယူဆကိုဆက်လက်စုပ်ကိုင်ကတက်မရော်ကနိုင်ငံရေးမှာဆက်ပါနေရင်တော့မြန်မာနိုင်ငံရေးဟာဘရော့မှဖြောင်ပြီးမှမထင်ပါဘူးစစ်တပ်ကဘာချွင်းချက်မှမရှိပဲနိုင်ငံရေးကစုပ်ခွာပေးမှပဲမြန်မာနိုင်ငံကဖက်ဖက်ကတဖြည်းဖြည်းပြန်နလန်ထူပြီးတိုင်းရင်းသားတွေနဲ့ညီညာရင်းနဲ့တဖြည်းဖြည်းပြန်လည်တည်ဆောက်နိုင်မယ်လို့ယုံကြည်မိပါတယ
်ကုကူပန်ဆိုတဲ့သောရရှင်ကတော့အစိုးရနဲ့တိုင်းရင်းသားတွေကြားမှာညီညာရင်းနဲ့ပတ်သက်ပြီးတော့ဘလို့အလားအလာရှိတယ်လဲဆိုတာကိုသူရဲ့ထင်မြင်ယူဆချက်အခုလိုရေးလာပါတယ်ရှင
်မင်္ဂလာပါ VOA ရဲ့ကျွန်တော်ကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေကြားငြင်းငြင်းရေးရဖို့မလွယ်ဘူးလို့ထင်ပါတယ်စေဆွေရဘက်ကငြင်းငြင်းရေးလိုချင်ရင်လက်နဲ့ဆွံ့ရမယ်လို့ပြောလိုက်တာဟာဘယ်တော့မှငြင်းငြင်းရေးမလုပ်တော့ဘူးငြင်းငြင်းရေးမဖြစ်တော့ဘူးလို့ပြောလိုက်တာနဲ့တူနေပါတယ်တိုင်းသားတွေကလည်းဘယ်တော့မှလက်နဲ့ဆွံ့မှာမဟုတ်ဘူးဆိုတာကျွန်တော်ရဲရဲကြီးပြောရပါတယ်နောက်ပြီးတော့အစိုးရရဲ့ငြင်းငြင်းရေးမူကဖက်ဒရယ်အသွင်ဆောင်မယ်ခွဲမထွက်ရလို့စစ်ဘုတ်ချုပ်တွေပြောလို့ပြောထားရှိကြပါတယ်ဒီကိစ္စကတော့ကျွန်တော်တို့တိုင်းသားတွေကိုစစ်အစိုးရကဘယ်လောက်ထိအခွင့်အရေးပေးထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်မြန်မာအစိုးရနဲ့ပေါင်းစုပြီးနေကြည့်မယ်ထင်သားသလိုဖြစ်မလာခင်ရင်တော့ကျွန်တော်တို့ခွဲထွက်လို့ကခွဲထွက်ခွင့်ပေးထားရပါမယ်အဲ့လိုပေးထားခြင်းအပြင်စစ်အစိုးရဟာတိုင်းသားတွေကိုအပေါ်စီးကနေမဆက်ဆံတော့ပါဘူးခွဲထွက်ခွင့်မရလို့တားမြစ်ထားတာဟာသူတို့တနေ့နေ့တစ်ချိန်ချိန်မှာ ငယ်မှုပြန်လာနိုင်တယ်လို့အသွင်ပြောင်းတဲ့ပုတ်တင်ညိုတွေဖြစ်လာနိုင်ပါတယ်။ဖက်ဒရယ်မှုကခွဲထွက်လို့ကခွဲထွက်သွားနိုင်ပေမဲ့ကွန်ဖက်ဒရိတ်မှုကတော့တိုင်းသားတွေခွဲမထွက်နိုင်ဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ပြည်နယ်မှာအာဏာရှိပြီးလုပ်ပိုင်ခွင့်လည်းရှိတာပေါ့။တိုင်းသားတွေခွဲမထွက်ဖို့အလားအလာပိုများပါတယ်။ဟုတ်ကဲ့ပါ။ဒါကျွန်တော်အမြင်ကိုပြောတာပါ။
ဒါကတော့တော်ရရှင်နေမြန်မာနိုင်ငံကလက်ရှိနိုင်ငံရဲ့အခြေအနေတွေပေါ်မှာတို့ရဲ့အထင်မြင်ယူဆချက်တွေကိုတို့ထင်မြင်တဲ့အပိုင်းအရလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးဆွေးနွေးလာကြတာဖြစ်ပါတယ်။ဟုတ်ကဲ့ပါ။အဲဒီလိုမျိုးကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ပြောနိုင်အောင်လို့လည်းကျမတို့တော်ရရှင်နေလွတ်လွတ်လပ်လပ်ပြောပြီးတော့တော်ရရှင်နေရေးပို့လာကြတဲ့အစားတွေကိုကျမတို့အထူးကြိုဆိုနေပါတယ်နော်။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။တီးတောင်းလာတဲ့တော်ရရှင်နေကိုလည်းအလှည့်ပေးချင်ပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းတွေတပုတ်နဲ့ဖြောပြပေးတော့မှာဖြစ်ပါတယ်။တေးတောင်းလာတဲ့တော်ရရှင်ကတော့ဇော်ဆိုတဲ့တော်ရရှင်မှာသူက Good morning for you ကျွန်တော်တငယ်ချင်းနှစ်ယောက်တည်းတချင်းတောင်းဆိုလိုပါတယ်တဲ့။ရန်ကုန်မြို့တာကီတာမြို့နယ်တစ်အနော်မှာမပြပြဖြူနဲ့ဝါဆိုကကိုကျော်ဝနာတို့တွေမျိုးကြီးတည်ဆူထားတဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်တောင်းဆိုချင်ပါတယ်။ Thank you for your wine order များကိုရောစိတ်ရောကျန်းမာကြပါစေလို့ဆုမွန်တောင်းပေးပါတယ်တဲ့။ဒေါရရှင်စောပါဟုတ်ကဲ့။သူတောင်းထားတဲ့တချင်လေးထုတ်လွှင့်ပေးချင်ပါတယ်နော်။မျိုးကြီးတည်ဆူထားတဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်ကိုဒီတေးတောင်းခံရတဲ့ဒေါရရှင်နောက်ပြီးတေးတောင်းတဲ့ဒေါရရှင်စောနဲ့တေးချစ် view ရဲ့ဒေါရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးရှင်။
남태메이묘내리마송데민고베나르다사수따옴미데아베로변드메뜨티나이레세테마로용지세드니마로가로르송시야메네마메라이네네위에가도괴야메ဒီကနာလေးနှုတ်ဆက်ချင်ရောက်လေဘယ်တော့냐လို့ဘမတရားဖြစ်နေငါရဲ့သေးတဲ့ချမ်းမင်းစီချမ်းပြီးဒီမျိုးကြီးရဲ့ဝီငါပြန်သွားတဲ့ခါမြင်မပေးဘူးပြခနာလောက်ဆက်နေကြပါဒီမင်းနဲ့မင်းလေးရှိရမျိုးတဲ့ငါရလာမေးယုံကြည်千年呢
ရုပ်ကြီးတည်ဆူထားတဲ့မင်းရှိရဲ့မျိုးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနားထောင်လိုက်ရအောင်ဆိုရင်ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ Website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မြေပြန်လာတဲ့မြို့ငယ်လေးမာတိုရီဆုံးသွေးကြတဲ့The ghetto we see Ni we ain't got no khwe a me Ain't been ignited no such a young day
VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ PPSD စီဝေးပွဲငင်းငယ်ရေးရှိတိုးဖို့အဖြေရခဲ့ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။2019မတ်လ9ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မှာကျင်းပပြုလုပ်ခဲ့တဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်10ပွဲရဲ့အစည်းအဝေးပြီးဆုံးသွားခဲ့ပါပြီ။အစည်းအဝေးအပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့ပါတယ်။စီဝေးအတွင်းညဉ့်ညဉ့်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေဘာတွေပြောခဲ့ကြသလဲ။အခုစီဝေးပွဲဟာတစ်ဆုတ်နေတဲ့တရားဝင်ညဉ့်ညဉ့်ဆွေးနွေးပွဲတွေအတွက်အဖြေတစ်ခုဖြစ်ခဲ့ရလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။မြန်မာညဉ့်ညဉ့်အလားအလာအကြောင်းလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
တိုင်းနာလည်းနှစ်ကင်ဆက်ပွဲရဲ့ထုတ်ပြန်ချက်မှာအချက်၈ချက်ပါပါတယ်။အဲ့ဒါတွေကိုအနည်းထုတ်ပြောရရင်လာမယ့်မေလကျရင် NCA စာချုပ်လက်မှတ်ထိုးထားတဲ့တိုင်းနာလည်းနှစ်ကင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ရဲ့စုဖွဲ့မှုပြန်လုပ်ဖို့နဲ့ NCA ကိုအခြေခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်အကောင်အထည်ဖော်ဖို့တိုင်းနာလည်းနှစ်ကင်ဆက်ပွဲရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးတရက်ကျင်းပသွားမယ်။ဒီကနေ့နှစ်အောက်တိုဘာလ17ရက်နေ့က KNU ကရင်လက်နက်ကိုင်အဖွဲ့နဲ့ RCSS ရှမ်းလက်နက်ကိုင်အဖွဲ့တွေကနေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်စီကိုပေးပို့ထားတဲ့စာမှာပါတဲ့အဆိုပြုချက်တွေကိုဆွေးနွေးဖို့အလို့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်း2008ဖွဲ့စည်းပုံပြင်ရေးလွှတ်တော်ရင်းစ조사မှုတွေကိုကြိုဆိုတဲ့အကြောင်းအဲ့ဒီလိုဖွဲ့စည်းပုံပြင်တာဟာလွှတ်တော်ပြင်ပမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဟန်ချက်ညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒါပြင်သူတို့ MCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့ငင်းငိုင်းလုပ်ငန်းစဉ်မှာလက်နက်ကိုက်တော်လှန်ရေးအဖွဲ့အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဘသူကမှခြံလက်မထားဘူးဆိုတော့အခြေခံမူကိုတစိုက်မမတ်ကိုက်ဆွဲကြိုးပမ်းသွားမယ်ဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အစိုးရတက်မတော်နဲ့အခြား MCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုက်အဖွဲ့တွေနဲ့ပါဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်ထုတ်ပြန်ကြေညာချက်မှာဖော်ပြထားတဲ့အရာ NCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဆိုထားတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ကြီးဆက်ရှိနေသေးတယ်ပျက်စီးသွားတာမဟုတ်သေးဘူးဆိုတဲ့ရှုထောင့်ကနေကြည့်ပြီးအကောင်းမြင်မယ်ဆိုရင်တော့မြင်နိုင်ပါတယ်ဒါပေမဲ့ဒါဟာငင်းငယ်လုပ်ငန်းစဉ်တွေတရားဝင်ပြန်ဆနိုင်မယ်ဆိုပြီးတေချာပေါက်ပြောနိုင်တဲ့လမ်းစာတော့မဟုတ်သေးပါဘူးဒီအတွက်အလို့သဘောဆွေးနွေးပွဲတွေကိုဥဆောင်မဲ့အလို့အဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့အဲ့ဒီအဖွဲ့နဲ့တွေ့ဖို့အတွက်အစိုးရငင်းငယ်ကော်မရှင်ဘက်ကအငိမ့်စာဒုဗိုလ်ချုပ်ကြီးခင်စောဦးတမရယုံညွန်ကြားမှုချုပ်ဦးစော်ထင်းနဲ့ဦးလာမောင်ရွှေတို့ပါဝင်တဲ့အဖွဲ့ဟာမက်လာရှိရနီကထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ခွာသွားပါပြီ
ဆွေးနွေးပွဲအဖွဲ့နဲ့အပိတ်မိခွန်ပြောခဲ့ကြတဲ့ခင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည့်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတပ်မတော်ကိစ္စစတာတွေကိုပဲအလေးထားပြောဆိုသွားတာတွေ့ကြရပါတယ်။ဘုရားကြီးရွတ်စစ်ကတော့တရားဝင်အစည်းအဝေးတွေမှာဆွေးနွေးရင်နှစ်ဖက်အဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်အပေါ်မှာပဲအသေးစိတ်ကန်ဆွေးနွေးမှာဖြစ်လို့ဘယ်လိုမှညှိလို့ရနိုင်မှာမဟုတ်ဘူး။ဒါကြောင့်အလွတ်တဘောဆွေးနွေးပွဲတွေကပဲကောင်းတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီအတွက်လက်နက်ကင်တိုင်းသားတွေဘက်ကတစ်ဆုတ်နေတဲ့ကိစ္စကိုကြော်လွှားနိုင်မယ်နီးတနည်းအားဖြင့်အလွတ်သဘောတွဲဆုံဆွေးနွေးမှုတွေကနေနှစ်ဖက်သဘောတူညီမှုတစုံတရာရမှတရားဝင်ဆွေးနွေးပွဲတွေစီပြန်သွားဆိုတဲ့လမ်းကြောင်းရွေးချယ်လိုက်ပုံရပါတယ်အခုတော့အစိုးရဘက်ကလည်းအဲ့ဒီပုံစံအတိုင်းလိုက်ပါဆွေးနွေးနေတာကိုတွေ့မြင်ကြရပါတယ်အခြားတစ်ဖက်မှာတော့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေငင်းငယ်လုပ်ငန်းစဉ်နဲ့ပါဝင်လာရေးကိစ္စပါတရုတ်နယ်ဆက်မှအခြေစိုက်တဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေအနေနဲ့လဲ NCA ထဲပါဝင်လက်မှတ်ထိုးဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းဖိအားပေးမှုတွေအဆက်မပြတ်ရှိနေတာတွေ့နိုင်ပါတယ်ဒါပေမဲ့အောင်မြင်မှုတော့တိတ်မရသေးပါဘူးမကြသေးခင်ရက်ပိုင်းကကချင်ကိုကန်တအောင်ပလောင်နဲ့ရခိုင်အေအေလက်နက်ကိုင်လေးဘွဲကိုအလွတ်သဘောတွားရောက်တွေ့ဆုံခဲ့တဲ့ငင်းငယ်ကော်မရှင်အဖွဲ့ဝင်တယောက်ပြောပြချက်အရာတိတ်အဆင်မပြေခဲ့ဘူးလို့သိရပါဗျ။နောက်ထပ်မျက်နှာစာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းပဋိပက္ခတွေကပိုးပြီးကျယ်ပြန့်လာတာတွေ့ကြရပါဗျ။ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှလို့ကြီးမားတဲ့ရင်ဆိုင်တိုက်ပွဲကြီးတွေဖြစ်မနေပေမဲ့မိုင်းထောင်တိုက်ခိုက်မှုတွေပြန်ပေးဆွဲမှုလောက်ကျန်တက်ဖြတ်မှုအပြန်အလှန်ဖမ်းဆီးမှုစတာတွေနေတိုင်းလူလူဖြစ်နေပြီးစစ်ပွဲဟာအောက်ခြေပြည်သူလူထုကြားအထိပြန့်နှံ့လာတာတွေ့နိုင်ပါတယ်။ဒီလိုပဋိပက္ခကျေပြန့်လာတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေရခိုင်နိုင်ငံရေးသမားတွေဘက်ကစစ်ရေးနဲ့ထိတ်တန့်ရင်ဆိုင်မှုတွေရပ်ဆိုင်ဖို့တောင်းဆိုနေပေမဲ့တက်မတော်ဘက်ကတော့
တောင်းကျန်းသူနှိမ်နင်းရေးစစ်ဆိုပြီးဆက်ဆင်နွှဲသွားဖို့ရှိနေတယ်လို့အေးအေးရခိုင်တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခိုင်အမာခြေကုပ်ရဖို့ကြိုးစားမှာကတော့အသေးချာပါပဲရခိုင်ပြည်နယ်တဲကအဲ့ဒီထည့်ရက်တွေဟာငင်းငိုင်းလုပ်ငန်းစဉ်အတွက်အနှုတ်လက္ခဏာတွေလို့ပြောရင်မမားနိုင်ပါဘူး
လောလောဆယ်မြန်မာနိုင်ငံငင်းငိုင်းဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံမကနောက်ပြန်ဆုံးနေတယ်လို့တောင်သုံးသပ်နိုင်ပါတယ်ဒီလိုနောက်ပြန်ဆုံးနေရတာဟာအခုနောက်ပိုင်းတမတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုရခိုင်အေအေတပ်ဖွဲ့လူမျိုးရဲ့လက်နက်ကင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှု NLD အစိုးရရဲ့စစ်ဆက်ညှိနှိုင်းရေးမှုတွေအရေးချင်းနှဲပါမှုစတာတွေကြောင့်လို့ဆိုရင်လည်းမမှားပါဘူးတမတော်နဲ့အစိုးရအနေနဲ့လက်နက်လူသူအင်အားကောင်းပြီးကိုဂျိုးစည်းဝါးတွေနဲ့လည်းရောရှက်နေတဲ့မြောက်ပိုင်းကလက်နက်ကင်တပ်ဖွဲ့တချို့ NCA လမ်းကြောင်းထဲရောက်လာအောင်မစွမ်းဆောင်နိုင်သေးတာသိပြဿနာမရှိပေမဲ့NCA ကိုရေယုံကြည်လက်မှတ်ထိုးခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းဆက်ဆံရေးအကောင်းဆုံးထူထောင်ထားခဲ့တဲ့ဆိုတော့ခင်ယူလိုဝါရင်တော်လိုင်းရေးအဖွဲ့စည်းကခေါင်းဆောင်တွေရဲ့ယုံကြည်မှုဆုံးရှုံးခဲ့တာကတော့ငင်းငယ်ရေးကိုအများကြီးထိခိုက်စေပါတယ်။ငင်းငယ်ရေးကိုရှစ်ဆက်တိုးဖို့ဆိုရင်တမတော်ခေါင်းဆောင်တွေရဲ့သဘောထားတင်မာမှုကိုပြန်သုံးသပ်ဖို့လိုသလိုငင်းငယ်ရေးမှာစစ်ဆန်ညှိနှိုင်းရေးမှုနေရာယူထားတဲ့ NLD အစိုးရဘက်ကလည်းကိုယ့်ရဲ့စွမ်းဆောင်နိုင်မှုတွေကိုပြန်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ကြောင်းပါ
စီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုနားဆင်ကြတာပါအခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုကျမတို့နားဆင်ရအောင်ပါရှင
်ရရှိမှာခင်ဗျအဂတိလက်စားမှုတွေနဲ့တိုက်ကြားခံရတဲ့တိုင်းဟာဤတိုင်းဟွန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလက်စားမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီစစ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူအဖွဲ့အစည်းမှာဒါဟာစံနမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုအတွက်မျောလင့်စရာတွေရှိလာပြီလားအခုခေတ်သစ်စနစ်သစ်မှာမြန်မာလူအဖွဲ့အစည်းတွင်အားရလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘယ်သူတွေမှရောတာဝန်ရှိပါသလဲဒီလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်ပအဝင်ဆွေးနွေးမင်းမြန်လူတွေသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလေးလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ်သွားရှင်တို့ကျေးဇူးပါတယ်ခင်ဗျာ
။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချန်ကတင်ဆက်ထားပါတယ်ရှင်။
ဂျပန်နိုင်ငံမြောက်ပိုင်းကလူသူအယောက်ပေါက်နေတဲ့အိုကာရွာလေးမှာရှေးဟောင်းရိုးရာတရေတစီနှင်ထုတ်တဲ့ပွဲတော်တစ်ခုပြန်ပြီးတော့ခေစားအသက်ဝင်အောင်လုပ်နေကြပါတယ်။ဒီရိုးရာကနှစ်သိက္ခူအကျိုးဖြစ်နေဆင်နွှဲတာဖြစ်ပြီးတော့တရေမျက်နှာဖုံးဆောင်ပြီးတော့ကောက်ရိုးကြောက်တွေဝတ်ထားတဲ့အမျိုးသားတွေအိမ်ထဲကိုဝုန်းကနေဝင်ပြီးတော့စိုးတဲ့ကလေးတွေရှိလာဟေးလို့အော်ပြီးတော့မေးကြတာပါ။နာမဟာကြီးတရေလို့ခေါ်တဲ့တရေလို့ဖို့အတွက်လူငယ်တွေမရှိတော့တာကလည်းဒီပွဲတော်ကွဲပြောက်သွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းမှာတော့တခြားအရက်ကလူငယ်တချို့ဒီဒေတာကိုပြန်လာပြီးတော့အခြေချတဲ့အတွက်ဒီပွဲတော်ကိုပြန်ပြီးတော့လုပ်ဖြစ်တာဖြစ်တယ်လို့ရဲရွာလူကြီးကပြောပါတယ်။အစိုးရကလည်းဒေတာဖွံ့ဖြိုးရေးအတွက်အခုလိုအစီအစဉ်ကိုထောက်ပံ့မနေတဲ့အတွက်ဒီရိုးရာပွဲတော်ကိုနှစ်တစ်ခုမတိုင်ခင်အချိန်သာမကအချိန်ရရင်ရတယ်လို့ကျင်းပလာနိုင်တာပါ။မနစ်ကရင်ပဲ UNESCO အဖွဲ့ကလည်းဒီတရေရိုးရာပွဲတော်ကိုထိတွေ့ကင်တွေ့လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်ပွဲတော်ဖြစ်နေသတ်မှတ်ခဲ့လို့ခီးသွွားဧည့်သည်တွေရဲ့အာရုံဆိုင်မှုရခဲ့ပါတယ်။ဒီပွဲတော်ကို February လဆန်းပိုင်းမှာကျင်းပလေ့ရှိပြီးတော့ဒီနှစ်ထဲမှာဧည့်သည်ပေါင်း 8,600 ကျော်လာရောက်ခဲ့တာပါ။ဒီပွဲတော်ရဲ့ရေရှည်ရှင်သန်မှုကလည်းခီးသွွားဧည့်သည်တွေပေါ်မှာအများကြီးမူတည်နေတာတွေမဟုတ်ဘဲနဲ့တရေဖြစ်နေပါဝင်ပြီးတော့လုပ်ပေးတဲ့လူငယ်အမျိုးသားတွေပေါ်မှာလည်းအများကြီးမူတည်ပါတယ်။ထုံးတယ်ရဆိုရင်အမျိုးသားတွေကပဲဒီတရေလို့လုတ်ပြီးတော့ဝစ်လို့ရပြီးတော့နောက်အခါမှာလူငယ်အမျိုးသမီးတွေလည်းတရေလို့လုတ်ဝစ်ပြီးတော့ပါဝင်ဆင်နွှဲနိုင်မယ်လို့မျှော်လင့်နေကြပါတယ်ရှင
်ဗြိတိန်နိုင်ငံမှာခါမှပတ်ထားရတဲ့စက်ရုပ်တလိမ့်ဆန်အမီးကိုအလားဝစ်ဆင်တဲ့သူတွေရှိပြီးတော့အဲ့ဒီအမီးတွေလှုပ်ရမ်းဖို့အတွက်ဖုန်း app လေးနဲ့ထိန်းချုပ်နိုင်မယ့် app အသစ်တစ်ခုကိုတည်ထွင်လိုက်ပါတယ်ဒီစက်ရုပ်အမီးရဲ့လှုပ်ရှားမှုတွေကိုဖုန်းကနေတဆင့်ထိန်းချုပ်နိုင်မယ့် app ကို digital day လို့ခေါ်ပြီးတော့လန်ဒန်ကတတေးကုမ္ပဏီအမီးထုတ်လုပ်တဲ့ကုမ္ပဏီကမိတ်ဆက်လိုက်တာပါဒီကုမ္ပဏီကိုလန်ဒန်တက္ကသိုလ်ကအနုပညာပါမောက္ခ Andrew Chauvin ကတည်ထောင်တာဖြစ်ပြီးတော့အမီးတွေကို2006ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါ။အဲ့ဒီအမီးတွေကိုသူ့ရဲ့ဇနီးဖြစ်သူ Charles Chauvin ကကိုယ်တိုင်ချုပ်လုပ်တာပါ။မြေခွေးအမီး၊ရုံအမီး၊ဝင်းပလေအမီးစတဲ့ပုံစံတွေရှိပြီးတော့ရုပ်ရှင်ကတ်တွန်းတွေထဲကဇက်ကောင်တွေရဲ့အမီးကိုလိုက်လံတူပါပြီးတော့ပြုလုပ်ထားတာပါ။အမီးဝစ်စင်တဲ့သူ၃မျိုးရှိပြီးတော့ပါတီပွဲတက်တဲ့သူတွေရုပ်ရှင်ကတ်တွန်းဇက်ကောင်တွေအဖြစ် Go Play ဝစ်စုံပွဲတက်တဲ့သူတွေကဝစ်စင်လို့ရှိသလို Faris လို့ခေါ်တဲ့အမီးကိုအမြဲတမ်းလိုလိုဝစ်စင်တဲ့သူတွေလည်းရှိတာပါ။အခုတီထွင်ထားတဲ့ App ကလေးနဲ့အမီးရဲ့လှုပ်ရှားမှုအနှင်းအမြန်နဲ့ဘယ်လိုပုံစံလှုပ်ရှားမလဲဆိုတာကိုပါစီစဉ်နိုင်ပါတယ်။အမီးတွေကိုဖုန်းကနေ Bluetooth နဲ့တဆင့်ချိတ်ဆက်ထိမ့်ချုပ်တာပါ။ဒီ App လေးဖြစ်မြောက်ဖို့အတွက်အများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုပြုလုပ်ခဲ့ပြီးတော့မျှော်မှန်းထားတာထက်နှစ်ဆစုစုပေါင်းပေါင်စတာလင်ငွေ14,000ကျော်ရရှိခဲ့ပါတယ်။အမီးတွေက24လက်မကနေလက်မ40အထိရှိပြီးတော့အမှုပညာပစ္စည်းတစ်ခုပါပဲလို့တီထွင်သူကပြောပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမာယာပရာဒက်ပြည်နယ်အလဲပိုင်းကဘင်းဆိုင်ခင်းတွေမှာကျက်တူရည်တွေလာပြီးတော့စားတောက်ကြတဲ့အတွက်ဘင်းဆိုင်ခင်းတွေမပြတ်အောင်ဘင်းတောင်သူတွေကာကွယ်နေရပါတယ်။ကျက်တူရွေးလေးတွေဟာအုတ်လိုက်လာရောက်စားတောက်ပြီးတော့ဘိန်းဆွဲနေကြတယ်လို့တောင်သူတွေနဲ့ဒီကိစ္စကြွမ်းကျင်သူတွေကပြောပါတယ်။သူတို့ဟာအစေးချစ်ထားတဲ့ဘိန်းသီးတွေကိုစားသလိုအပင်ကိုလည်းအရင်ကနေပြီးတော့နှုတ်သီးနဲ့ဖြတ်တောက်ပြီးတော့ယူသွားတာပါ။ပြောက်အိုးတွေလူအင်အားတွေတုံပြီးတော့သူတို့ကိုမောင်းထုတ်နေရတယ်လို့ဘိန်းကင်းပိုင်ရှင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကဒီဘိန်းကင်းကစေဝါထုတ်လုပ်ဖို့အတွက်တရားဝင် license ခွင့်ပြုချက်ယူပြီးတော့စိုက်ပျိုးတာဖြစ်ပါတယ်။ဘိန်းစင်းမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်ကျက်တူရည်တွေကတက်ကြွမှုနဲ့တက်တောင့်တက်တာဖြစ်မှုတွေခံစားနေရတယ်လို့ဘိန်းကျွမ်းကျင်သူတို့ကဆိုပါတယ်။ဘိန်းသီးအစိကိုချစ်ပြီးတော့အစိကထွက်လာတဲ့ဈေးကဲကဲအစိကနဲ့ဘိန်းမဲကိုရတာပါ။ဘိန်းမဲကနေမှဟီရိုအင်းလို့ခေါ်တဲ့ဘိန်းပြူကိုချက်လုပ်တာဖြစ်ပါတယ်ရှင
်။အခုနားဆင်ခဲ့ရတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုကျမတို့တနင်္ဂနွေနေ့ VOA မြန်မာပိုင်းရုပ်သံရဲ့TV မဂ္ဂဇင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တန်ဂီထိုက်ကပြောပြမှာပါ။ဤသီရိုပီးယားနိုင်ငံမြို့တော်အဒီစ်အဘာဘာကနေတနင်္ဂနွေနေ့မနေ့ကပြန်တန်းလာပြီးတဲ့နောက်မကြာခင်မှာပြစ်ချခဲ့ရတဲ့ဤသီရိုပီးယားလေကြောင်းလိုင်းလေယာဉ်ပေါ်မှာလိုက်ပါသွားသူ158ဦးစလုံးသေဆုံးခဲ့ရပါတယ်။အနည်းဆုံးနိုင်ငံပေါင်း33နိုင်ငံကခီးသည်တွေလိုက်ပါသွားတဲ့လေယာဉ်ကဘီရှိုတူမြို့နာမှာပြစ်ချခဲ့တာလို့ဤသီရိုပီးယားနိုင်ငံပိုင်အတန်းလွင့်ဌာနကကြေညာပါတယ်။သေဆုံးရသူတွေထဲမှာကင်ညာနိုင်ငံသား32ဦး၊ကနေဒါနိုင်ငံသား18ဦး၊ဤသီရိုပီးယား9ဦးနဲ့အမေရိကန်10ဦးတို့လည်းပါဝင်ပါတယ်။ကုလသမဂ္ဂဝန်ထမ်းတချို့လည်းလေယာဉ်ပြစ်ချတဲ့အထက်မှာပါဝင်ခဲ့ပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုအမေရိကန်ကျောထောင်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ် SDF တပ်တွေကအပိသက်အဖြစ်နိုင်ငံရဲ့အရှိမြောက်ဖက်ဘာကူးမြို့မှာစစ်ဆင်ရေးကြီးပြုလုပ်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်။ကယ်လီဖိတ်အုပ်ချုပ်ရေးဒေသထူထောင်ဖို့ကြိုးပမ်းနေတဲ့နောက်ဆုံးလက်ချက် IS စစ်သွေးကြွတွေကိုဒေသဆန်တော်ချင်းတင်းင်းကနွေနေ့ညနေ6နာရီလောက်မှာထိုးစစ်ဆင်တာဖြစ်တယ်လို့ SDF တပ်ရဲ့ပြောခွင့်ရကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်မှုတွေကိုပြင်ဆင်နေသလားဆိုရတဲ့ပတ်သက်ပြီးယုံမှတန်တရားမရှိဘူးလို့အမေရိကန်သမ္မတအိမ်ဘျူရိုကပြောဆိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရကဒုံးကျည်တွေတစ်ခုတိစောက်နေတယ်ဆိုပြီးရည်ညွှန်းပြောဆိုတဲ့ဂျိုရူတပ်ပုံတွေနဲ့ပတ်သက်ပြီးပြောဆိုဖို့ကိုတော့ညှင်းဆိုထားပါတယ်။ရခိုင်ပြည်နယ်ပုံနေကျွန်းမြို့မှာရုတ်တရုတ်ရဲစခန်းကိုရခိုင်လက်နက်ကင်တပ် AA အဖွဲ့ကစနေနေ့ညပိုင်းကဝင်တိုက်တာမှာတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးတပ်သား2ဦးပျောက်ဆုံးနေတယ်လို့မြန်မာအစိုးရကသတင်းထုတ်ထားပါတယ် ။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုမတ်သိန်းကြီးထိုက်ကတင်ဆက်သွားတာပါ။ဒီကနေ့မနက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါ။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.